ပါလက်စတိုင်းစေကျော်တဲ့လူငယ်တယောက်ကိုဖမ်းဆီးပြီးတော့မီးဖြို့တပ်ဖြတ်ခဲ့ရမှာပါဝင်တယ်လို့မတင်ငါသူဂျူးလူမျိုး6ယောက်ကိုအစ္စရေးရဲတပ်ဖွဲ့ကနေဖမ်းဆီးထားပါတယ်။ဖမ်းဆီးထားသူတွေဟာအသက်16နှစ်အရွယ်မိုဟာမက်အဘူခဒီယာကိုတပ်ဖြတ်ခဲ့သူတွေလို့တန်တရားရှိသူတွေဖြစ်ကြတယ်လို့အာနာဘန်နေကပြောပါတယ်။သူတို့ဟာအစွန်းရောက်ဂျူးအုပ်စုဝင်တွေဖြစ်ကြပြီးတော့အမျိုးသားစိတ်နဲ့ဒီမှုကိုကျူးလွန်ခဲ့ကြပုံရတယ်လို့ဆိုပါတယ်။အခုတပ်ဖြတ်မှုကအစ္စရေးလူငယ်3ယောက်ကိုဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်အလောင်းမဲ့ပြန်တွေ့ခဲ့ရတဲ့ဖြစ်ရပ်ပေါ်ကလေးစားချေတာဖြစ်နိုင်ကြောင်းဒီဖြစ်ရပ်ကဂျေရုဆလင်မှာကအစ္စရေးနိုင်ငံကအာရတ်နေထိုင်တဲ့မြို့မှာပါ၄ရက်ကြာအထိယုံဆန္ဒပြပွဲတွေဖြစ်ခဲ့ရပါတယ်။ဘေဘဲကပဲဖြစ်ဖြစ်ဒေသကိုနောက်ထပ်မတိမငြိမ်သွေးစွန်းအောင်လုပ်တဲ့အစိုးရသမားတွေကိုခွင့်လွှတ်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ဘင်ဂျမင်နင်တယာဟုကပြောပါတယ်။တနင်္ဂနွေနေ့နှောင်းပိုင်းလုံးကတော့ဂါဇာကမ်းမြောင်ဒေသကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့ပြီးလူ2ဦးသေဆုံးသွားတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။တနင်္ဂနွေနေ့ဂါဇာကမ်းမြောင်ဘက်ကနေပြီးတော့အစ္စရေးနိုင်ငံနေနမိတ်အတွင်းကိုရော့ကက်ဒုံးကြီးအလုံး20ကျော်ပြစ်ခတ်ခဲ့တာကိုလက်တုံပြတဲ့အနေနဲ့ခုလိုတိုက်ခိုက်တာဖြစ်တယ်လို့လည်းဆိုပါရခင်ဗျာ။